တရုတ်လူကုန်ကူတူတွေကပါကစ္စတန်နိုင်ငံတွင်မှာအိမ်တောင်ဘက်ရှာတဲ့လုပ်ငန်းတွေကိုတရားမဝင်ဖွင့်လှစ်ပြီးငွေကြေးမပြေလည်တဲ့မိသားစုတွေကအမျိုးသမီးတွေကိုအယောင်ဆောင်လက်ထပ်မှုတွေနဲ့လှည့်ပြားနောက်သူတို့ကိုတရုတ်နိုင်ငံတွင်မှာပြည်ထောင်စုရေးအဖြစ်အတင်းအကျပ်ခိုင်းစေတာမျိုးဒါမှမဟုတ်လေကိုတွင်းအင်္ကာတွေရောင်းချတာမျိုးတွေလုပ်တယ်လို့ပါကစ္စတန်မီဒီယာတစ်ခုကဖော်ပြပါတယ် ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံရုံးကစနေနေ့မှာတုံ့ပြန်ထားတာမှာတော့ဒီလိုစီးပွားရေးလုပ်တာတွေကိုတရုတ်ဥပဒေအရတင်းတင်းကျပ်ကျပ်တားမြစ်ထားတဲ့အကြောင်းနဲ့နိုင်ငံဖြတ်ကျော်ပြီးအိမ်နောက်ဘက်ရှာတာကနေတရားမဝင်အမျက်ထုတ်ဆောင်ရွက်မှုတွေကိုပါကစ္စတန်အာဏာပိုင်တွေနဲ့ပူးပေါင်းနှိမ်နင်းသွားမယ်လို့လည်းကြေညာပြောဆိုထားပါတယ်။ပြီးခဲ့တဲ့9နှစ်ကစခဲ့တဲ့ဒေါ်လာ1000ထောင်န ားတွေနဲ့ပါကစ္စတန်အမျိုးသမီးတွေလိင်ညာလက်ထပ်မှုတွေကတော့ဒေတာရင်းမီဒီယာတွေမှာခက်စိတ်စိတ်ပါလာပြီးတဲ့နောက်ဒီကိစ္စအပေါ်လွှတ်တော်မှတ်တမ်းထားဆွေးနွေးညှဉ်းပန်းမှုတွေနောက်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုအာဏာပိုင်တွေဘက်ကစုံစမ်းမှုတောင်းဆိုမှုတွေထွက်ပေါ်လာခဲ့တာပါ